င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျေးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအင်းဒီချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလိုက်ရေးဖွဲ့ UWSC ဝါပီသွေးစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတရအနေနဲ့ပါဝင်လာတာတွေ့ရပါတယ်။ဒါကြောင့်မို့မြမညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်ကြွကြပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခုဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။တူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဆိုင်းဆရာတူလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်ပါ။ကုနေထွန်းနိုင်ကတော့ ISP ဒီမဟာပြော်နဲ့မူဝါဒကြီးရလေးလာရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ Quarterly Magazine ရဲ့အေဒီတာတူလည်းဖြစ်ပါတယ်ခင်ဗျာ။အဲတော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကိုတက်ရောက်လေးလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဥမ္မောင်စုဖိတ်ခေါ်ကြပါလေခင်ဗျာဥမ္မောင်စုကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဥမ္မောင်စုကြီးကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံကလက်ရှိအထူးဖြစ်ပေါ်လွန်ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်နေနဲ့တွေ့ဆုံနေအောင်လို့တော်လေးတက်ကြွကြွဆောင်ရလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင်းဘက်ကိုသွားနိုင်လားဆွဲဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကျေတော့အကောင့်ဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီငယ်လုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားတက်ကိုလိတာစုဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီငယ်လက်မှတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲ့ဒီနောက်ပိုင်း2016ခုနှစ်မြောက်ပိုင်းမှာတရုတ်နယ်စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲ့ဒီအနေနဲ့ဒီညီငယ်ရင်းလူမဆင်မှာတက်တော့ကြကြပါလာတာတွေ့ရပါတယ်။ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NC2 ကိုတိုက်တွန်းလာတာတွေ့ရပါတယ်။အဲ့ဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲကြောင့်အငင်းပွားဖွယ်ရာပြဿနာတစ်ခုဖြစ်ပြင်းမစေပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NC ကိုပြောတာဟာ NC ကမှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီရာကွဲရမှုတွေတော့ရှိပါလိမ့်မယ်။ဒါမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြောက်ပိုင်းဖွဲ့တစ်ခုပေါ်လာတယ်။ဒီဖွဲ့ကလည်း NC လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြောက်ပိုင်းဖွဲ့တွေကမှဆက်သွယ်မှုကတဖြည်းတက်တော့လာတယ်။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့ပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်။အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြောက်ပိုင်းဖွဲ့တွေကိုကျွန်တော်ညီလာခံရအောင်တိုက်တွန်းတွန့်ပို့လာတယ်အခုတတိယအကြိမ်မှာလည်းတွန့်ပို့လာတာတွေ့ရတယ်အဲဒါတရုတ်ကစစ်စစ်ညှိနှိုင်းမှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယအကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိပေမဲ့တတိယအကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ်အဲ့တော့တရုတ်ကဒီလိုပါဝင်ပတ်သက်မှုဟာအများအပြားညံ့ရေးတွေသူ့ရဲ့စွမ်းဆောင်မှုတသက်တော်မဟုတ်ပါဘူးတရုတ်ကပါဝင်ပတ်သက်မှုဟာ OVOR လို့ခေါ်တဲ့ဒီကျွန်တော်တို့ဒီတရုတ်ကဒီစီဝါရေးမြန်မာကျေဘာဘီဒင်းဇတ်ကိုဖြတ်တန်းတဲ့ခါမှာဒီရဲ့သူ့ OVO ကယူပန်းကျက်တယ်ဘာဘီနေသက်တျှောက်ပြည်ညင်အေဂျင်ရေးအတွက်သူ့မြန်မာလုံဆောင်ကျက်လို့ကျွန်တော်တို့ယူဆပါတယ်ဘာလဲဖြစ်ဖြစ်သူ့ရဲ့ယူမန်းကျက်ကဘာဘီညင်ရဲ့လူလာကျက်ကတော့လောလောဆယ်မှာအဝင်ကြွကြဖြစ်နေပါတယ်ဒါပေမဲ့လက်တွေ့လုံဆောင်တဲ့နေရာမှာတော့အခက်အခဲနဲ့အကန့်အသတ်တွေတော့ရှိနေမှာတ
မန်ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကလည်းတချို့မေးချင်ပါတယ်ခင်ဗျာဥမောင်စုပဲဆက်မေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးတက်တက်ကြွကြွနဲ့ဘာပြောပြောဒီတက်မလို့ဘက်ကလည်းသူတို့ဖိအားပေးတယ်တွစ်ဆုံတယ်အစိုးရနဲ့လည်းတွစ်ဆုံတယ်မြောက်ပိုင်းမဟာမိတ်တွေကလည်းဇိုဒီယာဖိအားပေးတယ်လို့ကျွန်တော်သိရပါခင်ဗျာဒီအချိန်တွေကဘလောက်ထိတရုတ်နိုင်ငံကိုယ်နိုင်ကဒီဖွဲ့စည်းတွေပေါ်မှာဩဇာတက်ရောက်မှုဘလောက်ရှိနိုင်လဲခင်ဗျာတကယ်ပဲညီမြမညီငယ်တွေအတွက်ထိရောက်ဖြစ်နိုင်ပါမလား
ကဒီအဖွဲ့အစည်းတွေကိုဩဇာတက်ရောက်တယ်ဆိုရင်ဘိုင်းကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်မြောက်ပိုင်းကလက်နက်ငယ်ဖွဲ့ရင်းနဲ့ပြောရင်တော့မြောက်ပိုင်းလက်နက်ငယ်ဖွဲ့အားလုံးဒီကျွန်တော်ဟိုကချင်ပြည်နယ်ကနေပြီးတော့ဟိုကျွန်တော်မဲခေါင်မြစ်ထိပေါ့နော်တရုတ်နယ်စပ်တစ်လျှောက်လုံးမှာရှိနေတဲ့အတွက်ကြောင့်မလို့ဒီတရုတ်နယ်တွေကအသုံးပြုနေရတဲ့အဖွဲ့အစည်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့တရုတ်နယ်ကျွန်တော်အနည်းငယ်ရပတ်သက်မှုရှိတယ်လို့ပြောလို့ရပါတယ် เออจังหวะผมว่าสุวรรณเนี่ยตั้งเราพูดเยอะเลยเว้ยทีนี้ยังใครยังไว้จะเป็นอะไรเนี่ยปัตตานีอยู่ในงานในยิ่งใส่เนี่ยอะไรขามาคือเราต้องมาลงยืนก่อนสิมาจังหวะดีดูเมียเดียวมาชินีเราคิดเอาไอ้เราทีนี้คู่จะลงตัวเดียวกันนะคู่จะลงกันตัวลงยากเลยเฉลี่ยตัวชีแต่เมื่อเดียวกันดูกันตัวเฉลี่ยมัวเลยเว้ย
ดีอ่ะสุวรรณเนี่ยตามเราด้วยเป็นชีพแต่เราเล่นกันมีด้วยเป็นชีพอาจจะชีเนี่ยชีเนี่ยพิมพ์มาได้เลยเอาเงินกูจะพิลิเมลูจันทร์เราเอารูยูซาบะโอเคขมิ้นอุโมงค์สุดที่ไล่มาขึ้นนี่เป็นปองขมิ้นจังหวะเป็นอะไรสิ่งเมื่อกูนี่ทุนนายกูจันทร์มีจังหวะกูนี่ทุนนายจ้าวว่าละขมิ้นโอเคคุณอากูนี่อุโมงค์สุดสุดที่ตัวเล็กกูนี่ทุนนายจ้ามีมาว่าตัวเราเลชีเลตโลกาลามารอบทุนเดียร์จูรอพิจารณาเนี่ยบ่เนาะกูนี่ทุนนายก็เลชีเที မျာသုံးသပ်မိပါလဲ
ဆိုတော့ကျွန်တော်တို့မြင်တာကတော့ဘာလို့ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစင်တစားကျွန်တော်တို့ကျင့်သုံးလာတဲ့အဲဂျွေထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအများအတန်းဒီတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲတုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်တူးနေတဲ့ဒီပုံစံကိုပြုတ်ပြီးကြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးဟိုတော့ကဟိုကြီးကွန်ဂျူတီပါတီနဲ့ဆက်ဆံရေးအစားကြီးပဲနောက်ပိုင်းနောက်ပိုင်းဖွဲ့ပြီးဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်ဆုံးအစိုးရနဲ့ဆက်ဆံလို့မရအောင်ချင်းဒီဆက်ဆံခြင်းနဲ့လူကိုပါတီကြီးဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရင်းချမ်းရေးမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲပို့ပြီးတော့မှသူပုံကြီးတက်တက်ကြွကြွဖြစ်လာတယ်ဒီခေါက်ဆိုအရန်တည်လာတယ်ထူးတန်မှန်ကိုယ်တိုင်လည်းဆေလွတ်တယ်နောက်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်ဒီပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတော့အဲအားရစရာရှိတယ်ဆိုတော့အတန်တွေလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့မှအားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်စိုးပြောလာတဲ့မှာလည်းပါပါတယ်ဟိုဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုတော့ဒီဘက်ကစီးပွားရေးဇင်းကြကျေးဇူးပါဘုရားကျွန်တော်ကအဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့တွေးကြည့်နေတယ်တကယ်တမ်းကဒီရဝန်ခုလမ်းကြောင်းတစ်ခုကိုစီးပွားရေးဆိုင်ရာကိစ္စလို့ဆိုတာကဒီ spoiler ပေါ့ဒီဖြတ်င်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုံးပဲဆိုလဲလုံးလို့ရတယ်တက်စစ်တက်ကလုံးမဲ့ဆိုလဲလုံးလို့ရတယ်တန်တာလက်နက်ခိုင်တယ်ဆိုတာလည်းကျူးကျူးမဲ့လို့ပြောရတယ်ဟုတ်ဒီရိုးရှင်းချင်းနဲ့ပြောရဲဆိုပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ခြင်တန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးတဲမှာရှိနေတဲ့အားစုတွေအားလုံးကိုသူကဩဇာလွန်မှုမှုရှိတယ်သူကိုပြီးခုံရမယ်ဆိုရယ်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တော့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတာကိုစောင့်ကြည့်ရမှာပေါ့လေကျွန်တော်ဒီဘက်ကတော့ဒီလောက်ပဲပြောချင်ပါတယ်ဗျ
ကျွန်တော်အဲ့တန်တဲ့ပတ်သက်လို့တစ်ဆက်သေးမိချင်ပါတယ်ပြောမယ်ဆိုရင်မြန်မာအင်ဒီဂျင်တရုတ်နိုင်ငံကအရင်စစ်စုအကာလတစ်လျှောက်လုံးမှာနိုင်ငံတကာကသူ့ကိုပိတ်ဆို့ထားတဲ့ခါကျမှဆက်ဆံတာတရုတ်နိုင်ငံကပဲရှိတဲ့ခါကျတော့တော်လေးမှုခုခဲ့ရတယ်ဒါပေမဲ့အခုအချိန်ဒီမှာလည်းပြောမယ်ဆိုရင်မြန်မာညီညာရေးမှာမြောက်ပိုင်းအဖွဲ့တွေကအဓိကကြသလိုဖြစ်လာတယ်ပြောမယ်ဆိုရင်တော့မြောက်ပိုင်းအဖွဲ့တွေနဲ့ပတ်သက်လို့လည်းတရုတ်ကအင်းကြီးချင်းနေစည်းချင်းကတ်နေတဲ့ခါကျတော့တော်လီဩဇာတယောက်မဲ့သဘောလည်းရှိပါတယ်အဲ့တော့ဘာပဲပြောပြောသူ့မှာဒီအချိန်ဒီကိုကင်ပြီးတော့မြန်မာညီညာရေးလုပ်ငန်းမှာဝင်လာတယ်ဆိုတဲ့ခါကျမှတရုတ်နိုင်ငံပေါ်မြန်မာနိုင်ငံနေနဲ့ဆက်ပြီးတော့မှီခိုနေရမယ်မှီနေရမယ်အနေထားမျိုးတွေရောဆက်ကြုံလာနိုင်ပါလား
ဆိုဒီကဘာလဲကျွန်တော်တို့တမိုင်းကိုပြန်ကြည့်ဥလိဝင်လက်ထက်ပေါ့နော်ဥလိဝင်လက်ထက်ကတော့ကျွန်တော်တရုတ်ကိုဂရင်းဆိုင်ပြီးဒိဋ္ဌာရီသက်ဆိုင်တဲ့ပုံရှိတယ်ဒါပေမဲ့ဖြစ်ဆောင်ွက်ရှိတဲ့ချင်းနောက်ပိုင်းကျတော့တရုတ်ပေါ်မှာလုံးလုံးမိကိုအားထားသွားတယ်ဒါပေမဲ့အဲ့တော့ကလည်းတတိယသက်ဆိုင်တဲ့အနေအထားမျိုးလေးရှိတယ်နောက်ဆုံးဒီ2020နောက်ပိုင်းပြည်ရင်ကြောင်းလေးဖြစ်စဉ်ကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်တော့မဟုတ်ဘူးတရုတ်ကိုမိကိုအားထားနေရတဲ့ဒေသကနေရုံးထက်နိုင်အောင်ကြိုးစားတဲ့အစိတ်အပိုင်းတစ်ခုလည်းပါဝင်တယ်ဆိုတော့အခုလက်ရှိအခြေအနေကတော့အဲ့ဒါနဲ့ကြောင်းပြန်ပြန်ဖြစ်သွားပြီးတော့မှဥပမာမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတွေမှာအာရုံစိုက်ကြတစ်ခုရှိလာတယ်။ရခိုင်ကိစ္စကြီးကကျွန်တော်တို့ကအရန်ကြီးကိုကြီးလာတဲ့ issue တစ်ခုဖြစ်လာတယ်။ဒီမှာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ဒီလိုအနာမတ်တီယိုကလည်းပိုင်ချရတဲ့တရုတ်ကိုအဲ့ဒီပုံမှာလည်းအလိုနဲ့သွားပြီးတော့မှုခုနေရဖြစ်တဲ့အချိန်မှာပဲနောက်ကပြည်သူပြည်ထောင်တာတစ်ခုဖြစ်တယ်မြောက်ပိုင်းကြီးပဲဒီမြောက်ပိုင်းကြီးချင်းကြီးမှာလည်းတရုတ်ကိုပဲအဲတော့ပြီးတော့မှတရုတ်ကလည်းဒါဟုတ်အချင်းကြီးဒီအချင်းမျိုးကိုသူကအဲလက်တွေ့တကြကိုသူအတုံးချပြီးတော့မှဒါဝင်လာတဲ့တဘောပေါ့ဆိုတော့ဆက်ကြောင့်ဘယ်တော့ဖြစ်လို့နိုင်မလဲဆိုတာကတော့အကိုင်ကန်ချင်းတွေပေါ်မှာပဲကျွန်တော်တို့မူတည်တယ်ကျွန်တော်တို့ပြည်တွင်းအကိုင်ကန်ချင်းတွေပေါ်မှာမူတည်တော့အခုလောလောဆယ်ကတော့တရုတ်ကတော့တွန်းတယ်ကျွန်တော်နောက်ဆုံးအဲကျွန်တော်တို့ပြောခဲ့စင်တော့ NCA ကိုလုံးဝ NCA ပြင်ပလမ်းကြောင်းတစ်ခုကိုစဉ်းစားနေရတာကနေအခုမြောက်ပိုင်းအဖွဲ့တွေက NCA အဲလမ်းကြောင်းလေးကိုလမ်းကြောင်းပေါ်မှာလည်းတင်ကြည့်တဲ့ဘောမျိုးလေးတွေပြောလာတွေ့ရတဲ့အခါကျတော့သူ့ရဲ့ဟာကဘလောက်ထိအဲတရုတ်ကဘလောက်ထိကြွမ်းမိုးနိုင်တယ်လဲဘလောက်ထိတွန်းအားပေးနိုင်တယ်လဲဒါတေချာလာကတော့
ဒီနေ့မှာရှိနေတဲ့သူတွေကအတိုင်းအတာလက်နက်ကင်တွေသူတို့ကဘယ်လိုပဲနေတဲ့သူတို့ကပြည်တွင်းမှာပဲရှိနေတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပြည်တွင်းနဲ့ပဲတက်ဆိုင်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပြည်တွင်းကသူတွေကိုယ်တိုင်ကစိတ်လိုလက်ရဖြစ်လာတာလည်းပို့ပြီးတော့မှတက်ရောက်မှုရှိနေတယ်လို့ကျင်တယ်သူတို့ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်အစောပိုင်းကပြောတယ်လို့လည်းအစုဖွဲ့တိုင်းအစုဖွဲ့တိုင်းကသူ့အပေါ်မှာမိခိုးနေစေချင်တယ်သူ့အပေါ်မှာအားထားစေချင်တယ်အဲ့ဒီအနေထားလည်းအခုချိန်မှာဖြစ်နေပြီသူရဲ့ဩဇာကလည်းအရင်စိတ်ဆိုးရလက်ထက်နေတော့မတူပါဘူးဒီချိန်မှာတိရုပ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်လေးသွားပြီဆိုတဲ့အခါကျတော့သူရဲ့အော်ဒါအာနာတော့ဦးအရင်ဆိုရလက်ထက်ဒီမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရအော်ဒါအာနာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်။သူကလည်းဒီအခြေအနေကိုပဲသဘောကျတယ်ဒီအခြေအနေကိုပဲလိုချင်တယ်လို့ယူဆတယ်။အဲ့ဒီအခြေအနေဒီအတိုင်းပဲဆက်ရှောင်းနေလို့ပဲကျွန်တော်မြင်ပါတယ်။ဟုတ်ကဲ့
ဒီလက်ရှိမြန်မာစစ်တပ်ပေါ်မြန်မာတပ်မတော်နဲ့ပတ်သက်လို့ရောသူနားချနိုင်မလို့ထင်ပါလားခင်ဗျဒီငင်းငိမ့်နဲ့ပတ်သက်လို့ပဲဖြစ်ဖြစ
်ကျွန်တော်အမြင်ပေါ့ကျွန်တော်တခြားကျွန်တော်ပြောလို့မရတဲ့အခန်းကဏ္ဍတွေရှိပါတယ်အဲ့ဒီအခန်းကဏ္ဍတွေနေထားရဆိုရင်တပ်မတော်ကလည်းတရုတ်ကိုကျွန်တော်ထင်တယ်ဟိုဆက်ပြီးတော့မှဒီလိုတတိအနေထားနဲ့တော့ဆက်ဆံလိမ့်မယ်အဲ့ဒီအတွက်ကြောင့်မို့လို့နားချနိုင်မလားဆိုတာကတော့ကျွန်တော်တော့ရန်လို့ပြီးတော့မယုံကြည်နိုင်ပါဘူးဗျဟိုတရုတ်ကိုအပြေးဝနားချနိုင်မလားဆိုတဲ့ကိစ္စပေါ့နော်တရုတ်ကပဲအစိုးရကိုအပြေးဝနားချနိုင်မှာတရုတ်ကတပ်မတော်ကိုအပြေးဝနားချနိုင်မလားဆိုတဲ့လေကိုရတဲ့ဆိုရင်တော့ကျွန်တော်အနေနဲ့ရန်တုံးပြည်ဒီဟာဖြစ်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါဘူးဗျ
။ဟုတ်ကဲ့ခင်ဗျာ။ကုမောင်မောင်ဆိုးရကုနေထုံးနိုင်ကိုလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်တော့ရှင်နေချိုးဖိတ်ခေါ်ချင်ပါတယ်။ကျွန်တော်ပြည်သူကိုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုလွန်းဆောင်ကလက်ရှိကချင်ငင်းငင်းရေးလှုပ်ရှားမှုကော်မတီမှာလည်းပါတယ်။လက်ရှိကချင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းငင်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျာ။အဲ့တော့ကိုလွန်းဆောင်ကိုကျွန်တော်ကကိုလွန်းဆောင်အမြင်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကိုလွန်းဆောင်အမြင်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကိုလွန်ဆောင်ဘလို့များမြင်ပါလဲခင်ဗျဟု
တ်ကဲ့ဒါကတော့တစ်ဖက်ကကျွန်တော်တို့ဒီတချင်တိုင်းဒါတရုတ်အနေနဲ့ကျွန်တော်တို့ဒါလည်းလည်းမမကျွန်တော်ကြိုးစားပါတယ်ဒီတရုတ်နိုင်ငံကနေကျွန်တော်တို့မြန်မာပြည်ငင်းချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတက်တက်ချွတ်ချွတ်နဲ့ကျွန်တော်တို့ပါဝင်လာတာဒါဖြစ်တင်တာကြာပြီလို့တောင်းမှာကျွန်တော်မြင်မိပါတယ်ဒါမှလည်းတစ်ဖက်ကပြောမယ်ရှင်ဒါကကျေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောစံတာနဲ့မဟုတ်ဘဲနဲ့တစ်ခါခါချီအားပုံတတန်နဲ့ရုပ်မြင်တယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်။ဘာဖြစ်လဲလဲဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်နမဟောင်းလင်းရဲ့ကျွန်တော်တို့သူတို့ဒီရန်ကုန်စံယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီအချင်းချင်းတွေကို MCA ထိုးရမယ် MC ခင်ဗျားတို့အချင်းဒီ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံတွေကျွန်တော်တို့မြင်နေရတယ်။ဆိုတော့တစ်ခါတည်းပြန်ကြည့်နေရှင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းရေးအခန်းကဏ္ဍမှာအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်၊ယုံလည်းယုံကြည်ပါတယ်။ဒီတရုတ်နိုင်ငံရဲ့ဒီတက်တက်ချာချာပေါ်ဝင်တာကိုလည်းကျွန်တော်တို့အများကြီးကျေးဇူးတင်တယ်။ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မတော်ဘက်ကနေအင်တာနက်ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အခြေတော်တွင်းမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုဇုံမြို့နာမြို့နယ်တွင်းအတော်တွင်းမှာစမှုဇုံစီမံကိန်းဧက5000ကို data ခံတွေနဲ့ရှင်းလင်းတိုင်ပင်မှုမရှိတဲ့နဲ့ဒီတရုတ်အစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြို့နာမြို့မှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data ခံခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြီးတော့ဘ ਹੁ အစိုးရနဲ့ပဲရှင်းလင်းပြီးမှတရုတ်မြန်မာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့ဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်တဲ့ဟာတွေပြီးရင်ကျွန်တော်တို့ဒီ data ခံတွေရဲ့လူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီရှင်းပြရေးရကိုလည်းကျွန်တော်ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့နေဆက်ဆက်ဆက်တဲ့ပြည်အငားမှိုင်တွေမှာပဲရှိဖြစ်တဲ့အချိန်မှာပဲတရုတ်တမ်းရုံးတက်ကနေကြုံတရားတုံ့ပြန်မှုရှိပေမဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေတာတွေမှာကျွန်တော်တို့ GDP နဲ့ဒါမှမဟုတ်ဒေတာအနှံ့အပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေကြုံတရားတုံ့ပြန်မှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြောက်မိပါတယ်
။ဒါ
တော့ဒီကျွန်တော်တို့မြန်မာပြည်ရဲ့လက်ရှိငင်းချမ်းရေးပေါ်မှာမြန်မာတမတော်ရဲ့အခန့်ကဏ္ဍဟာအင်မတန်အရေးပါပါတယ်။ဆိုတော့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့ဆွေးနွေးတယ်လို့မျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအထိကျွန်တော်တို့မြန်မာတမတော်ကိုတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းတိုင်းတာလက်နက်ကံကြီးကောင်းတိုင်းတာတစ်ခုအထိဒီဘက်ကနေတွန်းအားပေးနိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်မို့မြန်မာရင်းချမ်းရေးတည်ဆောက်မှုအပေါ်မှာတရုတ်ပြည်အစိုးရအနေနဲ့ကျွန်တော်တို့လဲလဲနဲ့နဲ့ထားပြီးမှကျွန်တော်တို့ဒီဒေတာခံတိုင်းတာပြည်တွေအားလုံးပူးပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့ တမတော်အစိုးရဒီတိုင်းကလည်းနဲ့ကံဒီဈာထဲမှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့လည်းကောင်းတိုင်းအထိတမတော်အနေနဲ့တော့လည်းကောင်းတိုင်းကလုံးအပြည့်အခက်ရရှိရေးကိုကျင်းရတင်းချေပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြပြီးဒီအားလုံးကိုပေါက်ပါဝင်နေတဲ့ငင်းချမ်းရဲ့အချင်းချင်းကိုပွင့်လင်းနေတာထင်တာတဲ့အားလုံးကျွန်တော်တို့အဲပွင့်လင်းစာပေါ့နော်စေတနာအမှန်နဲ့အားလုံးinclusive ဖြစ်နိုင်အောင်ကျွန်တော်တို့ဖန်တီးပေးနိုင်ကြတော့ပုံမှန်တင်တော်မလို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုဟာလေးကိုမောင်ဆိုးကိုအရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့ရည်နဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့ရည်ကိုတရုတ်ကနေပြီးတော့တစုံတရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တုံးကလည်းဇင်းစာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့ချိန်မှာလုံခြုံရေးဟာစသူခေါ်လာတဲ့ချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျဟယ်လိုကိုမောင်ဆိုးကြပါလားဟယ်လို
ဟယ်လို
ဟုတ်ကဲ့ကိုမောင်ဆိုးကြပါလားခင်ဗျ
ကြားလားမသိ
ဟုတ်ကဲ့ကြားပါပြီကြားပါပြ
ီကြားပါလေ
ဟောခုနကကျွန်တော်မေးတဲ့မေးခွန်းလေးတစ်ချက်ပြပြပါဦးခင်ဗျမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ရဲ့ဩဇာဘယ်လောက်များအတိုင်းအတာရှိပါလဲ
မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းဖွဲ့တွေနဲ့မြောက်ပိုင်းဖွဲ့များသည်ညစတရုတ်နဲ့ဆက်တရုတ်တခြားမှာရှိပြီးတော့ဒီလိုကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျအဲ့လိုအနေထားအောက်မှာဒီနောက်ပိုင်းဖွဲ့ကငင်းငင်းလုပ်ငန်းစီကိုတွန်းလာတယ် NCA ထုံးကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ပိုင်းဖွဲ့တွေရဲ့တုံ့ပြန်မှုကလည်းပဲတရုတ်ပြောတဲ့ခေါင်းငိမ့်ရဲ့အဆင့်မှာတော့မရှိပါဘူးအဆိုလိုတာကတော့ NCA ထုံးနဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSB ရဲ့တုံ့ပြန်မှုဆိုတော့တရင်းတွေမှာကျွန်တော်တွေ့ရပါမှာကရင်ရဲ့တုံ့ပြန်မှုအစရှိအဖွဲ့ပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကဝဲကန်ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချောင်းမှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးရန်စေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO ကအကျိုးစီးပွားအတွက်ပဲဖြစ်စေနော်ပြည်ရင်စေခြင်းနဲ့အတွက်မြောက်ငင်းငင်းကိုတွန်းပို့တွန်းဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအခြေအနေကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့တွေလက်ခံနေတဲ့အခြေအနေတမန်တော်ကသူကလက်ခံနေတဲ့အခြေအနေတခုကိုဖန်တီးပြီးလိုအပ်မယ်လို့ထင်ပါတယ်။ဟိုတစ်ဖက်သက်တွန်းပို့တာတစ်ဖက်သက်ဖိအားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်ကတော့ပြဿနာကိုဖြစ်ရှင်းနိုင်နိုင်မယ်လို့မထင်ပါဘူးခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တို့ရှင်နောက်တူလေဒီလိုင်းပေါ်ရောက်နေလို့ပါ။ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးလို့ရပါတယ်။မင်းများကြီးမင်းများလို့ရပါတယ်။ဦးမောင်မောင်ဆွေးရှိပါလေ။ဦးနေထွန်းနိုင်ရှိပါ။ဟုတ်ကဲ့က
ော။ဒီဝါဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအနောက်မှာအုပ်ချုပ်နေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့လူကြီးတွေတရုတ်ပြည်ထဲမှာသူတို့ဗန်းနေမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ဝါဆိုတာတိုင်းစားပါလူနည်းစုပါဆိုတာလူနည်းစုကိုသူကအကြောင်းခံနေတာနောက်တစ်ခုကကျွန်တော်ဒီဆန်းပြီးတချလီဘက်မှာလည်းဟာလာကျွန်တော်တို့ကို2000ပေါင်ဝင်ကျင်ပါလေတချိန်နဲ့ဒီ mindset ကြားမှာ SSC နေမျိုးတိုက်ထုတ်ပြီးတော့ဝါဆိုရဖို့ချခဲ့တယ်။အဲ့မှာလက်ရှိသူတို့ကဝါဆိုတာပြောတာလက်ရှိအပေါ်တရုတ်တွေပါ။ဒီတနေ့လည်းနေပြီးတော့လာတော့တဲ့မိတ်ဆွေကဟာတရုတ်စကားပြောတော့လာဝါစကားပြောတော့ဆိုအကုန်လုံးလည်းကြားပါလေ။နောက်တစ်ခုကဒီတချိန်နားမှာရှိတဲ့ဆန်းဟိုညာတိုက်ထုတ်တယ်။အခုဟာလာကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟာလာဟိုလူညာခေါ်ပေါ်ဘင်္ဂလီခေါ်ပေါ်ဒါသူတို့အကောလို့ရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့ကအလားပြီးဟလာ UN မှာအလားကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီဒီယိုအာဏာသုံးတယ်ဒါရီဟိုဒီတရုတ်ဒီပအဝင်းရဲ့နေဆက်ဒီမှာတရုတ်ဟိုအာကိုပြီးတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာအောင်ရှိမယ်ဟလာဟိုအိန္ဒိယနေဆက်လည်းရှိတယ်တိပတ်လည်းရှိတယ်မတိုးတက်ပါဘူးသူ့ရဲ့လေဝစီအုပ်ချုပ်မှုပါပဲဟုတ်ကဲ့ကောဒီလောက်ပါပဲ
ဟုတ်ကဲ့ဦးသက်မောင်ကျေးဇူးပါခင်ဗျဒါကတော့သောရရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတယုတ်နဲ့ပတ်သက်လို့တခုလေးမေးချင်ပါတယ်ခင်ဗျလက်ရှိမြန်မာနိုင်ငံခုနကကိုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတာတွေ့ပါတယ်ခင်ဗျအဲ့တော့လက်ရှိ NLD အစိုးရရဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆိုတော့ဒီအားလုံးပြည်ရဲ့ကာလဟိုဖြစ်စဉ်တွေကိုကျွန်တော်ပြန်ကြည့်ရင်က
တွေ့နိုင်တယ်နောက်တစ်ခုကနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစိုးရအရာရှိတွေတွားနေတဲ့ခီးတွေကြီးလိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကိုအထက်ပြည်ဒီနိုင်ငံတကာမျက်နှာစာမှာရင်ဆိုင်လို့ဆိုရင်တော့ဒါကြီးအရေးကြီးတဲ့ပတ်သက်လို့ပေါ့နော်ဒါကကျုပ်ကိုရပါအနေနဲ့ငြိမ်းချမ်းဖြစ်စီရန်ထပ်ပါလာတော့ဒီနေ့မှာကျွန်တော်တို့နည်းနည်းလေးသတိပြုတင်တာဆိုတော့နိုင်ငံအချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားဖြင့်ပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတင်းကျွန်တော်တို့ကဒီ JMC ပေါ့အဖြစ်ကပ်ပြီးတိုက်ခိုက်မှုရဲ့သူအဆောင်ကြီးကော်မတီပေါ့အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအပေါင်းပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့သူတွေရှိတယ်ပေါ့နော်အဲဒါဆိုရင်တိကျကကြတော့ထုံးတဲ့တိုင်းသူကထုံးတဲ့တိုင်းနေပြီးတော့ကျွန်တော်တို့ဝန်းလာတယ်အဲဒီရောက်ပိုင်းအဖွဲ့တွေကသူလေးရင်းနဲ့ပဲသူဖြစ်နေတယ်နောက်ဆုံးဖိတ်စာအစားသူကသိပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆင်းပြေးကြတယ်အဲ့ဒီပါလေကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလဲဆိုတော့မီဒီယာတွေသူဟိုသိမ့်တင်လိုက်တာတွေတားမြစ်လိုက်တာတွေရှိတယ်ဒါကမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်လိုက်ရအောင်နောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလဲတွေပေါ့အမြောက်ပိုင်းကိုယ်စလဲတွေကဘယ်သူနဲ့တွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတရင်အချက်လက်တွေလည်းသူတို့ကပဲကန်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်ဒါတွေကအရင်တည်းပြောနေကိစ္စတွေတင်လာတယ်။ဥပမာမြောက်ပိုင်းအဖွဲ့တွေနဲ့ဆိုရင်မီဒီယာတွေနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူး။အဲတရင်းဆိုင်ရှင်ရွေးတွေလည်းသူတို့မလုံနိုင်ခဲ့ဘူး။လုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်။အဲဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်။ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာသာဟိုတယ်ကဒီတရုတ်ရဲ့ဟိုပိုင်းနယ်လေးတစ်ခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်ရှိတယ်။ဒါတွေကကျွန်တော်တစ်ခါတစ်ခါပြန်ကြည့်ရင်ပချုံချာအာဏာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်။ဆိုတော့ဒါမျိုးလေးကျွန်တော်တို့ပြေးထားဖို့လိုလိမ့်မယ်တကူကတော့ကျွန်တော်တို့တိတက်မှုရှိရအဲတိတက်မှုကိုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ဖက်မှာလည်းအဲ့ဒီတိတက်မှုကကျွန်တော်အချိုးချာအာဏာနဲ့လဲရအောင်လို့ဆိုရင်တော့ဒါကျွန်တော်တို့အတွက်ဆိုရင်ကြောက်ကောင်းတဲ့ကိစ္စဖြစ်လို့ပဲကျွန်တော်မြင်ပါတယ်ဟု
တ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်အချိန်လဲဆစ်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတယ်ဥမမောင်ဆိုးဦးနေထွန်းနိုင်နဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲညနာကြွယ်ပြပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်